မေရိကန်တမန်ဒေါ်နယ်ထရမ့်ကသူ့ကိုယ်သူအခွန်ရှိချက်သူလို့ကြွေးကြော်မှုကြောင့်အင်္ဂါနေ့ကကမ္ဘာကြီးကွက်တက်တက်ခေါင်းလှောက်ခတ်သွားတဲ့အတွက်ဗိုလ်တော်ကြီးနေမှာတော့တမန်ကအမေရိကန်နဲ့တရုတ်နိုင်ငံသားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်အတွက်ညှိနှိုင်းမှုတွေလုပ်မယ်လို့သူ့တက်တာကနေဆက်တိုက်ရေးသားခဲ့ပါတယ်။တရုတ်နိုင်ငံကအမေရိကန်ရဲ့တဲသဆန်တဲ့သဘောဝတ္ထုကိုပြန်လည်ဝယ်ယူဖို့အတွက်စီစဉ်နေကြောင်းတမန်ထရမ့်ပြောပြီးဒါဟာတရုတ်ကအမေရိကန်ကုန်စည်တွေကိုချက်ချင်းစပြီးဝယ်ဖို့အတွက်သဘောတူခဲ့တယ်လို့သူစောစောကပြောခဲ့တာကိုအတည်ပြုရရောက်စီတယ်လို့တမန်ထရမ့်ကတွစ်တာမှာရေးပါတယ်။ဒါအပြင်မကြသေးခင်ကအာဂျင်တီးနားမှာသူတို့နှစ်ဦးရဲ့တွေ့ဆုံပွဲအတွင်းပြောကြားခဲ့တဲ့မျိုးကိုတမန်ရှီဂျင်ပင်ဟာလုပ်လိမ့်မယ်လို့သူယုံကြည်ကြောင်းနဲ့ဒါအမေရိကန်ပြည်ထောင်စုကိုစန်တနာမူရစေတင်တင်းသူတွေကိုရန်စွဲကြောင်းရအရေးယူမယ်လို့ကတိပေးတာပါပါဝင်တယ်လို့လည်းထရမ့်ကပြောပါတယ်။အမေရိကန်တရုတ်ကုန်သွယ်ဆိုင်ရာထိလွှဲရှာတဲ့အခြေအနေရှိနေပြီးအချိန်ကြီးပြတ်သုံးနိုင်တယ်လို့သမ္မတထရမ့်ရဲ့အင်ဂျင်နီတွစ်တာရေးသားချက်တွေကြောင့်ကဘာတစ်လောစတော့ရှယ်ယာဈေးတွေထိုးချခြင်းတွေကိုတုံ့ပြန်တဲ့အနေနဲ့သမ္မတကအခုလိုအပြုသဘောဆောင်တဲ့မှတ်ချက်တွေပြန်ပြီးရေးသားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်သူ့ကိုယ်သူအခွန်စည်းချက်သူဖြစ်ကြောင်းကြေညာပြီးအမေရိကန်ရဲ့ကြွယ်ဝမှုကိုထိပါဖို့ကြံရည်သူတိုင်းပြန်လည်ပြဆက်ရမယ်လို့ရေးသားခဲ့တဲ့နောက်ပိုင်းအမေရိကန်ဥရောပနဲ့အာရှစတော့ရှယ်ယာဈေးတွေဟာတဟုန်တိုးထိုးကျသွားကြတာဖြစ်ပါတယ်။